โอเคอุเตลิมเสียอุเตลิมไลน์มามาชื่อบาระครับเปียวบา
อ๋อโอเคเสียมาละบา
โอเคมาละมาเปียบาเมียเปียวจิมาเลยอุเตลิมนึกได้บาเลย
อ๋อเสียจนเราก็เล็กสิประมาณปีเดียวมาขึ้นในเกษตรนี่พี่รออันนี้ก็นี่พี่รอโอ้อภิงโกเกย้ายลาไปတော့ဗောဗျာဟိုอินโดนีเซียတို့ဘာတို့မှာဝေယုံတုံးကဖြစ်တယ်လူတွေမှုတွေဖြစ်တယ်ဒီလိုကိစ္စတွေကိုဟိုနှလုံးသားထဲမှာလည်းသဘောမတွေ့ဘူးဗျာပြီးတော့ဟိုပါဟိုကျွန်တော်တို့ဗမာပြည်မှာညီရင်းကိုမောင်ရင်းနှမလို့ညီညာစွာအတူနေထိုင်နေဆိုတဲ့မှုကိုထိခိုက်တယ်လို့ကျွန်တော်မြင်တယ်ဗျာအဲ့တော့ဆရာဘက်ကသဘောထားအမြင်လေးတွေပြီးတော့ဆရာရဲ့အတွေ့အကြုံလေးတွေသိခွင့်ရှိမလားတော့ဗျာ
โอเคครับเนี่ยอุดิลิตนรู้แล้วดีกิษาเบกูตนซินซาเนี่ยครับบาเปิ้ลสรอดาอํานไดบอกให้เนาะโหตนบมาพี่มาดิรู้ผิดเป็ดซวาดนี่เนี่ยปัดติพี่รอตนสิไม่ก้องผิดจ๋าเลยฮะล่ะดาริตวยเลยกูมาสรอจูเตยหมู่เนี่ยตะดงเดียบ่เปียล่ะชื่อหยอกเลยชื่อไหนเนี่ยสรอตนนกูเนี่ยแหละตนตะสะมีบาเลยตนပြောกินน่ะบาเลยสรอดีโลป้อล่ะดิปัตนาก็อะยิงตะค้ามาไม่ผิดพูเด้ฮะล่ะดิผิดตะไม้มาบ่เปียตนดิโลပြိပခါရီဒီလိုဒီကယုံနေလားဒီလိုလူမျိုးဘာသာရေးကိုနှွယ်ပြီးတော့ဟလာဒီကြုံတွေ့ရတဲ့ဒုက္ခဒုက္ခတွေကိုကျွန်တော်တို့ပြူပါတယ်ကျွန်တော်တို့အတွေ့အကြုံတွေမှာရှိကြတာပဲတမ်းမီတပီလုံးအတွေ့အကြုံတွေမှာရှိတာပဲတိုးတော့အခုဒီနေ့ပေါ်ပေါက်လာတဲ့ဒီအယုသက်မှုမျိုးကတော့မရှိသေးဘူးလို့ကျွန်တော်ကထင်မြင်လာတယ်ဗျဘာလဲဆိုလို့ရှိရင်ကျွန်တော်အရင်တော့အထီးယုံနေလားဒီလိုပြိပခါရီဖြစ်တဲ့အခါမှာအဲဒီကျွန်တော်တရားဝင်ဆုံးမွေးပြန်ပြီးတော့ထူထောင်နိုင်တဲ့အခါတိကောက်နိုင်တဲ့အခါမှာဒီကိစ္စတွေကအေဂျင့်ပြီးထုံသွားတာပဲခင်ဗျဒါပေမဲ့အခုဒီနေ့ပေါ်လာတဲ့အချိန်ကြီးကတော့အစ်စ်ဖြစ်နေတယ်လို့ကျွန်တော်ဖြေနေမှာကျွန်တော်ခံစားမိတယ်ဗျဆိုတော့ဗျဘာလဲဆိုတော့အစ်စ်ကအတူတကွာနေထိုင်ရေးဆိုတဲ့ခံယူချက်အလားအနေအထားကိုကျွန်တော်ပြန်လဲပြီးတော့ထူထောင်တိကျဖို့အခက်ခဲတော်တော်ရှိနေတယ်လို့ကျွန်တော်မြင်လာတာဒါပြီးတွင်ပေါ့နောက်တစ်ခါလာတူပဲပြည်ပမှာလည်းဆိုတော့အခုအင်ဒိုနီးရှားမှာဖြစ်တယ်လို့ဟာမျိုးဒါတွေကအနေနဲ့တော်တော်ကြီးတယ်ဒီလိုလားဆိုရင်တော့ငင်းညံစွာနေထိုင်ရေးဆိုတာဟာပြန်လဲပြီးတော့ဘလို့ဖော်ထုတ်မလဲဆိုတာတကယ်ပြဿနာမျိုးအဲဦးတည်လည်းသွင်းနေပါအောင်ခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်တို့ကတော့အပြင်မှာနေတဲ့လူတွေလေအပြင်မှာနေတဲ့လူတွေကဗမာပြည်ထဲမှာလူတွေရဲ့စိတ်ခံစားချက်ကဘယ်လောက်ထိဖြစ်နေလဲဆိုတာခမရဒါကတော့ဆရာတို့နဲ့နှိုင်းရှင်ဝေးတာပါဆရာကြီးကျွန်တော်ကမွတ်စလင်တယောက်ဖြစ်နေပါလေနဲ့ဘုန်းကြီးကျောင်းနေမှာညောင်များစွာနေလို့ပါတယ်ကျွန်တော်ဆရာတော်တွေအများကြီးနဲ့လည်းရင်းနေပါတယ်ဒီသဘောထားတွေမတွေ့ကြရဘူးအခုလူတွေကြားထဲမှာရောတချို့တော့ဘာသာရေးဝန်ဆောင်တွေကြားထဲမှာရောဒီခံစားချက်တွေဖြစ်လာရတာဗမာပြည်တဲကဘလူးမီးတွေကြောင့်သို့မဟုတ်ဘလူးအင်အားစုတွေကပွေးလို့လဲဆိုတော့ကျွန်တော်တုံ့ပြန်ခက်နေတယ်ဆရာ
ဟုတ်ကဲ့ကျွန်တော်ပြောနေတာလည်းအဲ့ဒါပဲခင်ဗျအခုဒီမှာဒီအရှင်ကြီးပေါ်လာတဲ့ခါကြတော့ဟာကျွန်တော်ကအစွန်းရောက်ကြီးဆိုတာဒါထုံ့ပြန်တယ်ပေါ့ဗျာပြိပခါတွေဘာတွေဖြစ်တဲ့ရောဒေါ်လာခိုင်ရန်ဖြစ်ကြတယ်ဟလာဒီယူနီဖြစ်တဲ့ဆိုတဲ့အစွန်းရောက်ကြီးရဲ့ဖန်တီးမှုလို့ဟလာလုံတော်မှုလို့တုံးလို့လဲဘာဝင်ပတ်သက်မှုလို့ဆိုတာအဲရှိမြဲဖြစ်တယ်ဆိုတာဒါကျွန်တော်သဘောပေါက်အောင်မကိစ္စပါပဲအဲ့တော့ဒါတွေကလည်းအရင်ကတမိုင်းမှလည်းဒီလိုပဲအလားတူပဲပေါ်ခဲ့တာပါပဲအဲ့တော့တို့တော့အခုဒီမှာဖြစ်တဲ့ကိစ္စမှာကြီးတဲ့ခါကျတော့အခုဒီခင်မှာပေါ့အခုဒီမြင်အခုမြင်ရခိုင်လောက်ကဆက်ပြီးတော့ဖြစ်တဲ့ကိစ္စမှာကြီးတဲ့ခါကျတော့အစွန်းရောက်ကြီးရဲ့လက္ခဏာကိုကျွန်တော်တွေ့ရတယ်ခင်ဗျအစွန်းရောက်တဲ့နေရာမှာဟလာအစ္စလမ်ဘက်ကနေပြီးတော့အစွန်းရောက်ကြီးလည်းရှိတယ်ဒါတော့လည်းရှိနေတာပဲဘာဖြစ်လဲဆိုတော့အဲဒီကမ္ဘာမှာလည်းဒီအစ္စလမ်မစ်ဆိုပြီးတော့နော်အဲမွတ်စလင်ဘက်ကနေပြီးတော့ဒီအစွန်းရောက်တဲ့လူတွေရဲ့လှုပ်ရှားမှုကြီးသဘောထားတွေဟလာအဲသူတို့ရဲ့ယက်တီချက်တွေသုံးလို့လည်းသူတို့ရဲ့ဖန်တီးချက်တွေကိုတွေ့နေတာပဲအဲ့ဒီဟာကကျွန်တော်ဟလာအရင်တော့ဆိုရင်မတွေ့တဲ့ဟလာဒီဗုဒ္ဓဘာသာဘက်မှာလည်းဒီအစွန်းရောက်သဘောထားတွေကရှိနေတယ်ဆိုတာကိုတွေ့ရတယ်ဒါဆိုတော့ဗုဒ္ဓဘာသာဘက်မှာလည်းဥမာဖုန်တော်ကြီးတချို့ပါဝင်ဖို့ဒီလိုအစွန်းရောက်သဘောထားတွေရှိနေတယ်သူမလဲလှုပ်ရှားမှုတွေရှိတယ်ဆိုတော့ဥမာ969လို့ဟလာဒါဟာမျိုးဟာရှင်းပြောရင်ဒါလှုပ်ရှားမှုပဲဘာသာရေးကိုအစွန်းရောက်တဲ့သဘောတစ်ခုနဲ့ဟလာချင်းကချင်းပေါ်ရဲအဲ့ဒါကြီးကဗုဒ္ဓဘာသာဘက်မှာလည်းရှိတယ်ဆိုတာဒါမြင်နေရတယ်အခုရေးခင်မှာပို့ထုတ်တဲ့ကိစ္စကဘာလဲဆိုတော့ဒီတတိယအင်အားစုလို့ဆိုတဲ့ဟာနိုင်ငံရေးတပ်ဝင်တဲ့သဘောဗျာတိုင်းပြည်မှာအခုဒီနေ့ဒီမိုကရေစီပြောင်းလဲလို့ဟလာစသည်ပေါ်ရဲလှုပ်နေတဲ့အချိန်မှာဒီလိုအပြောင်းလဲတွေကိုမလိုချင်တဲ့အင်အားစုတွေပေါ့ဟလာဥပမာဆိုတော့အစိုးရဘက်မှာဆိုလောကောင်းဖြစ်တတ်ပင်မာလို့ပေါ်နေပြီဆိုတဲ့သဘောကိုမတမရကိုယ်တိုင်ကနေပြီးတော့ဒီလိုတတိယအင်အားစုတွေရှိနေတယ်နောက်ကွယ်ကနေကျုပ်ကိုင်းနေလူတွေရှိတယ်ဆိုတဲ့ဒါမျိုးကိုပြောလာတယ်အလားတူပဲအခြားခြားသောအစိုးရဌာနလူတွေဟလာအဲဒီရပ်ပစ်စစ်ပဲဆိုတဲ့ပုဂ္ဂိုလ်ရဲ့ပြောစကားတွေမှာလည်းပါလာတဲ့ခါကြတော့ဒါဟာကျွန်တော်ကဘယ်လိုဖြစ်လဲဆိုတော့ဒီပြဿနာကိုတွေ့တဲ့ခါမှာတာမန်ဒီဘာသာရေးအစွန်းရောက်တယ်လည်းမကားတော့ဘူးနေအစွန်းရောက်ဒီရဲ့လက္ခဏာတွေကရောထိပ်ပါလာတယ်ဆိုတော့ဒါတော်ကိုကြီးမားတဲ့ပြဿနာလို့ကျွန်တော်တွက်ပါတယ်။သ တို့တော့ထားလိုက်တော့ဒါတွေဟလာဒီကဲမနိုင်ကိစ္စဆိုတာတော့ဒါဝင်ပြီးပါလာတဲ့တာမျိုးတို့တော့ခက်နာကျွန်တော်ကဒီဘာသာရေးအဆွမ်းရောက်ဒီရဲ့ပြဿနာကိုတော့ကျွန်တော်ပြချာစဉ်းစားဖို့လိုလိမ့်မယ်ကြည့်ဖို့လိုလိမ့်မယ်အချိန်တွက်ဖို့လိုလိမ့်မယ်လို့ထင်ပါတယ်အဲ့ဒီဘာသာရေးအဆွမ်းရောက်ဆိုတဲ့ပြဿနာကဦးအင်ဒိုနီးရှားလိုမှာဖြစ်တာဟာဒါဘာသာရေးအဆွမ်းရောက်ချင်းရဲ့လက္ခဏာပေါ့ဗျာနော်အဲလူပုဂ္ဂိုလ်လည်းပတ်သက်တယ်ပေါ့ဗျာဆိုမှလည်းအချိန်ရဲ့သဘောအရာလည်းပတ်သက်တယ်ပေါ့အချိန်ရင်ပတ်သက်တယ်ဆိုတာရက်ခံတယ်တက်ခံတယ်ဗမာတွေကဘာသာရေးအဆွမ်းရောက်တာဟုတ်ကြမှာလည်းဟုတ်မယ်တို့တော့ဥမာဆိုတော့သူဘက်ကနေပြီးတော့ရိုက်တဲ့နှစ်တဲ့လူတွေမှလည်းဘာသာရေးအဆွမ်းရောက်မှုလို့ပြောကြည့်လို့ရကြမှာရမယ်တို့တော့ဘာပြောအချိန်ရတော့ဘာသာရေးအဆွမ်းရောက်တဲ့လက္ခဏာကိုတွန်းပို့လိုက်ပြီးတွန်းပို့တဲ့အနေထားဟာအင်ဒိုနီးရှားပေါ်သလိုနောက်ဥမာဒီမလေးရှားတို့ဟလာဒီမွတ်စလင်များတဲ့ဟလာဒေသတွေဘင်္ဂလားဒေ့ရှ်ဒီပါကစ္စတန်တို့ဟလာလောကအရှေ့ဘက်လိုင်းဒေသတို့မှာမပေါ်ဘူးလို့မပြောနိုင်တဲ့အနေထားကိုရောက်လာပြီအဲ့ဒါအဖြစ်တော့အလေးနဲ့ကိုစဉ်းစားရမယ်အနေထားပြီဒါကိုဝိုင်းတားကြဖို့ကျွန်တော်လုပ်ရတော့မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဆွေးနွေးပါဦးခင်ဗျ
ကျွန်တော်တို့လည်းပဲစဉ်းစားပါတယ်တကယ်လို့ကျွန်တော်တို့ကလည်းကိုအစိုးရကပြောနေတဲ့အစိုးရတို့နောက်ကွယ်များစုဆိုတာအစိုးရကသူတို့တင်ရထားတဲ့လောက်သူတို့ထောက်လိုက်မှသိကြတဲ့လောက်ကိုပြည်သူလူထုကိုပုံဝင်လေးလေးပြောဖို့တော့လိုအပ်နေပြီလေဆိုတော့ဘယ်သူမှမသိတော့လူလုပ်ပြီးတော့ဖြေရှင်းရမှမသိဘူးဖြစ်နေတယ်နောက်တစ်ခုကကျွန်တော်တို့ဘက်ကလည်းပဲကျွန်တော်တို့ဆိုတာကဒီလိုပါကျွန်တော်ကမွတ်စလင်ဘာသာဝင်ဖြစ်လို့မွတ်စလင်အကြောင်းကိုပြောတာလေမွတ်စလင်နဲ့ပတ်သက်ပြီးတော့ဗမာပြည်ကိစ္စပေါ့ဗျာကျွန်တော်နိုင်ငံတွေတော့ကျွန်တော်လည်းပြောလို့ဆိုလို့မရဘူးဗမာပြည်မှာဖြစ်နေတဲ့ကိစ္စတွေမှာကျွန်တော်တို့မွတ်စလင်တွေကတကယ်ကျူးလွန်နေတယ်တကယ်အဆုံးရောက်နေတယ်ဆိုတော့အင်အားစုတွေရှိနေအစိုးရကတရားဝင်ဖော်ပြဖို့လိုတယ်ပြီးကျွန်တော်တို့ဘက်ကလည်းကိုယ့်အကူဆုံးမဖို့လိုတယ်ပြောပြဖို့လိုတယ်ထိမ့်သိမ့်ဖို့လိုတယ်ဒါကျွန်တော်တို့ခံယူပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့တိုက်ပြည်လေးတစ်ခုကဟိုကမ္ဘာနဲ့နှိုင်းချင်တိတိလေးပါမတော်ဆတစ်စုံတစ်ခုဆိုရင်တိုက်ပြည်မှာလူမှုပဲဒုက္ခရောက်သွားတယ်လေ
ဟုတ်ကဲ့
အဲ့လိုမဖြစ်စေဘူးဗျာအဲ့တော့အစိုးရကပြောနေတဲ့အစိုးရတို့ခွဲထွက်ရေးသမားတို့စသဖြင့်အားဖြင့်အဲကျွန်တော်တို့ဒီဘက်မှာအထောက်အထားမတွေ့ရဘူးဖြစ်နေဆရာဟိုဥပမာပထမဦးဆုံးရိုဟင်ဂျာတွေကတိုက်ပြီးခွဲထွက်မယ်ဆိုပြီးတော့အစိုးရဆိုင်ဒီမှာဖော်ပြတယ်ဖော်ပြတော့ကျွန်တော်ရိုဟင်ဂျာအတိုင်းဝိုင်းတွေကိုတော်တော်ကိုထိုးဖောက်ဝင်ရောက်ပြီးတော့စုံစမ်းတယ်ဘယ်သူတွေခွဲထွက်ချင်တာလဲပေါ့ဆိုတော့ကျွန်တော်သိတဲ့လောက်တော့ကျွန်တော်ရဲ့အသိအပြန်မှာမတွေ့ရတဲ့လောက်ပဲဆရာဟိုတုန်းကလုံးလိုက်ရပြီးခက်ကာလမှာတော့သူတို့ဟိုခွဲထွေးဘာညာကိကွာတောင်းရင်တောင်းရမယ်သူတို့တခြားသဘုံထဘုံထရင်ထရမယ်ဒီနေ့မှာတော့အဲ့အင်အားစုလည်းမရှိတော့ဘူးတကယ်လို့တယောက်စားနှစ်ယောက်စားရှိတယ်ဆိုရင်လည်းဦးမင်းရင်းရောပြီးတော့ဘာမှမလုပ်နိုင်တော့ဘူးလူလူကသူတို့မထောက်ခံတော့ဘူးဖြစ်နေတယ်အဲနောက်တစ်ခုကဘာသာရေးအတွေးခေါ်အားဖြင့်အဆုံးရောက်ကိစ္စပေါ့ဘာသာရေးအတွေးခေါ်အားဖြင့်အဆုံးရောက်ကိစ္စဆိုတာကဗမာပြည်ကတော့ဘလောက်ရှိလဲဘာတွေလုပ်နိုင်လဲသူတို့ဘာတွေလုပ်နေကြသလဲဒါတွေကျွန်တော်တို့ကစုံစမ်းပါတယ်ကျွန်တော်တို့လည်းကိုတိုက်မြေကိုချစ်တယ်ဗျာဘာသာတစ်ခုကြောင့်ဖြစ်သေးလူမျိုးတစ်မျိုးကြောင့်ဖြစ်သေးတိုက်ပြီးတော့အထိကမခံနိုင်ဘူးဆိုတဲ့လူတွေမှာကျွန်တော်တို့လည်းပါတယ်လေ
ကိုထိလူကျွန်တော်ပြောချင်တာတလူဗျာအဲ့တော့ကောင်းပြီလူအစွမ်းရောက်ဆိုတဲ့ဟာကျွန်တော်တို့ကဒါဘာပဲပြောတော့ဒါဟိုလက္ခဏာတွေပြနေပြီနော်ဒါပြီးတော့အပန်းတွေကလည်းပေါ်ထွက်လာနေပြီနော်ဟလာသူဆိုတော့ဗျာဥမာရခိုင်မှာဆိုလို့ရှိရင်ဒီဘောဓာပေါ်နေပြီဥမာ
ဟုတ်
ကဲ့ပြင်ကဖြစ်ပြီကျွန်တော်ဆိုရပြောလို့ရင်တော့ကျွန်တော်ပြန်လဲပြီးတော့သိမြတ်တယ်ဟလာအတူနေတာအတူကနေထိုင်ရတယ်ညဉ့်ညံ့စွာနေထိုင်ရတယ်ကိုပါတာကိုပါတာအဲ့ဒီအနေထားနေပြီးတော့အခုတရားတွေကရခိုင်မှာဆိုရင်ဒါဇန်နီပေါ်လာပြီဟလာမုစလင်တွေကိုဒီရွာတွေထဲမှာပြန်ပြန်လာလက်မခံဘူးသူတို့လည်းဗမာတွေရွာတွေပြန်ဝင်လာဘူ
း
ကိုစလင်ကလက်မခံဘူးကြားတယ်ပြီးပေါ်လာတယ်ဒါနေမဟုတ်ဘူးဒီလိုဆိုလို့ရှိရင်တော့ဥမာဆိုတော့ကြီးပါလိဖြစ်တယ်ဥမာဘကိုးတိုင်းနေရဟလာတော်ရီချင်းကစကွင်းလုံးနေရာမျိုးမှာလဲအလားတူပဲအဲဒီရွာမှာပရိရှိတာ ਨੇ ဒီလိုဝင်းဖြစ်တယ်ရှိတယ်ဆိုရင်နောက်ရွာလူတွေကဘလီလိုလည်းမခံဘူးဆိုတဲ့ပုံစံမျိုးကြီးပေါ်လာမှာကျွန်တော်ကစိုးတယ်အဲ့တော့အဲ့လိုဒီလိုဟာမျိုးခွဲခြားဆက်ဆံမှုတွေဟာသဘောထားတွေရဲ့အနေနဲ့ကိုလူလူကြားထဲမှာကိုသဘောထားလို့ပေါ်ပေါက်လာတဲ့နေရာရှိတယ်အဲ့ဒါကိုကျွန်တော်ထင်တယ်အစိုးရအနေနဲ့ကဒါဖြည့်ရှင်းရမှာပဲဘာသာရေးဖွဲ့စည်းရေးနေရာဖြည့်ရှင်းရမှာပဲခင်ဗျားကပြောသလိုဟလားကိုယ့်ဘက်မှာတာဝန်ရှိရင်ကိုယ်ကဖော်ထုတ်ရမယ်အလားတူပဲနောက်တစ်ခါဆိုးမမယ်ပြုရမယ်ဆိုရကမှန်ဆုံးပဲဗျာဒီလိုပဲလုပ်ရမှာပဲအဲ့တော့အဲ့လိုလုပ်တဲ့နေရာမှာဒီတာမန်အိမ်ကြီးပြန်ဆောက်ပေးရုံနဲ့မပြီးဘူးဟလာတော့လည်းသူတို့ရဲ့နေထိုင်စားပတ်မှုသွားလာမှုလုပ်ကင်လုပ်ငန်းကင်ကအတမွေးရောက်မှုပြန်လဲပြီးတော့ဟလာထင်းကြောင်းတက်မှတ်ပေးရုံနဲ့လည်းမပြီးဘူးလူတွေစိတ်ဓာတ်တွေမှာပေါ်ပေါက်သွားတယ်ဒီလိုခွဲခြားစစ်ဆန်မှုပုံတိုင်းကြီးကိုဘယ်လိုကျွန်တော်ဖြည့်ရှင်းမလဲဆိုတာကိုသင်တာအဲ့လိုစဉ်းစားတဲ့နေရာမှာကျွန်တော်အမြင်ကတော့အဲ့ဒါတွေကခမောင်းဝနာပြောလို့ပဲဖော်ထုတ်ဖို့အရေးကြီးဆုံးပထမဆုံးရတာပဲအဓိကမူစလင်မှာဖြစ်တယ်ဆိုရင်မူစလင်ဘက်ကိုဘာကြောင့်ဒီလူတွေဒီလူတွေကတာဝန်ရှိတယ်ဒီလူတွေကဒီလူသဘောထားတွေပြင်ပြနေတယ်ဆိုတာမျိုးတော့ဖော်ထုတ်ဖို့လိုမယ်အလားတူပဲဗုဒ္ဓဘာသာမှာရှိတယ်ဆိုလေဗုဒ္ဓဘာသာကဒီပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေဟာ လားဒီလိုလှုံ့ဆော်မှုတွေလုပ်တယ်ဒီလိုခွဲခြားမှုတွေဖန်တီးနေတယ်ဆိုတော့ဖော်ထုတ်ဖို့လိုတယ်ဒါပရောင်လေးဖော်ထုတ်ရမယ်ဟာဒုတိယချက်ကဘာလဲဆိုတော့အစိုးရအနေနဲ့ကျွန်တော်ပြောနေတာအရေးယူဖို့ပိုင်းအရေးယူပိုင်းဆိုတာတောင်းရှိတဲ့လူတွေကိုအရေးယူရမယ်သို့သောအရေးယူတဲ့နေရာမှာကျွန်တော်ခဏခဏဒီအစိုးရဌာနတွေဒီနိုင်ငံရဲ့ network ဖြစ်တဲ့ကိစ္စတွေမှာကျွန်တော်ကြုံတွေ့ရတဲ့သဘောကဘာလဲဆိုတော့ကျွန်တော်ကအရေးယူတယ်ဆိုတဲ့အခါမှာကြားရတဲ့လူတွေဘယ်လားဘာမှအရေးမပါတဲ့လူတွေကိုအရေးယူတာတော့ပဲဖြစ်သွားရင်ဟာလားတောင်းဝင်ရှိတဲ့လူတွေလွတ်နေအဲ့ဒါရည်ရှိပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ဘူးအဲ့ဒီပုံကိုယ်ကြီးဟာနောက်ထပ်ဖန်တီးဖို့အတွက်ကသူတို့မှာဟာလားမိသားရှိတယ်လို့ဖြစ်သွားလိမ့်မယ်လို့ကျွန်တော်ကတွက်ပါတယ်ဆိုတော့ဗျာဥမာအဲဒီရရတွေမှာဥမာဘယ်လူတွေကဝင်လာတယ်ဆိုတဲ့ဟာအခုဒီမှာကျွန်တော်ကြုံတွေ့ရတဲ့လူကဆိုတော့ဟာမော်တော်ဆိုင်ကြီးရာနဲ့ချီပြီးတော့ဟာလားဝင်လာပြီးတော့ဖြစ်စီတယ်ဆိုတာမျိုးကြီးဒါလို့ဆိုရင်အဲဒီလိုမော်တော်ဆိုင်ကြီးတို့ကစူးစီးတဲ့ဟာဘယ်ကလူတွေလဲဘယ်ကပါတယ်လဲနောက်ဒီခေတ်မှာကင်မရာတို့ဘာလို့ဆိုတာတွေကအခုလုံးကရှိပြီးသားဖြစ်ကတော့ဘယ်လိုလူတွေလဲဘယ်လိုပတ်သက်လဲဒါတွေကအဲဟလာတပ်ပုံတို့ဘာလို့မှတ်တမ်းနေရှိနေလဲနောက်ဆုံးမိတယ်လီဖုန်းဆက်သွယ်တွေတော့မှဖြတ်ပြစ်နေရယ်ဆိုတဲ့ဟာမျိုးကိုကျွန်တော်ကစကွင်းလူနေရာမျိုးမှာကြားတဲ့ခါကျတော့အဲ့လိုဆိုရင်အဲ့ဒါတွေကဘယ်တော့ဒီဩဇာရှိတဲ့လူတွေဟလာလွတ်တက်ကိန်းလက်ရှိတဲ့လူတွေဘယ်တော့ပါဝင်နေသလဲဆိုတာကိုမြင်တွေ့နေရတဲ့လက္ခဏာတွေဖြစ်ပါတယ်အဲ့ဒီလက္ခဏာတွေကိုထောက်ရင်ဆိုရင်တော့ကျွန်တော်တို့ဟာတကယ်ကိုတာဝန်ရှိတဲ့လူကြီးတကယ်ကိုလာအဲဒီလိုကိစ္စမျိုးတွေမှာဥထောင်ဥရဲ့လုံနိုင်တယ်ဖန်တီးနိုင်တယ်ဒီလိုဟာမျိုးတွေကိုကျွန်တော်ပြချပြန်လေးတာပုံလို့မယ်ပြန်ပြီးတော့ဖော်ထုတ်လို့မယ်ဒီလိုဟာမျိုးတွေမှာတရုတ်ဘဝအရေးခင်းလို့ပါလို့မလဲကျွန်တော်တွေ့ခဲ့ပြီးထောက်ကွာ69ဟလာအလားတူပဲနောက်ပိုင်းမှာရှိတဲ့ဟလာပြည်တို့တောင်ကြီးတို့မှာဖြစ်တဲ့မွတ်စလင်နဲ့ဟလာဗမာပြည်ပခါတွေမှာလည်းကျွန်တော်တွေ့ခဲ့ဘူးအဲ့ဒါကိုဒီဟာတွေကိုတကယ်တာဝန်ရှိတဲ့လူတွေဖော်ထုတ်ပါဟလာတာဝန်ရှိတဲ့လူတွေရဲ့လှုပ်ဆောင်ချက်တွေကိုဖော်ထုတ်ပါအရေးယူပါအဲ့အရေးယူတဲ့နေရာမှာလည်းအောက်ခြေလောက်တင်ပုံပဲနဲ့တကယ်ကိုတာဝန်ရှိတဲ့လူတွေကိုထိထိရောက်အရေးယူပါဟလာကြီးသောငယ်သောကိုတိတ်ပြီးတော့မတွက်ပါနဲ့ဥသိရှင်ဆိုတာဒီကိစ္စကိုဖော်ပြီးတော့ခြင်တွင်မယ်ဟလာအဲ့ဒါမို့ဘာမို့တဲ့ကိစ္စကိုလွှဲပြောင်းပြီးတော့ပြောမယ်ဆိုရင်တော့မဖြစ်ဘူးဆိုပါတော့ဗျာဟလာလူခွေချိုးဖောက်မှုကြီးဘယ်တော့ပတ်သက်နေလဲဒီမြင့်နဲ့တော့ကြည့်ဖို့လိုမယ်အဲ့ညမှာလူခွေကိစ္စကိုမပြောခြင်းမင်းနဲ့ဟလာတရားဥပဒေစိုးမွေးသုံးမွေးရရတည်ငြိမ်ဆိုတဲ့ကိစ္စလောက်ပဲပြောလို့ရတော့ရပါမလားပြဿနာရဲ့ဇိမိတဲ့ကိုရောက်နေတဲ့လူခွေချိုးဖောက်မှုပြဿနာတွေရခိုင်မှာဘယ်လောက်ကြီးတယ်လဲဟလာမိတ်ရှာလို့ဟာမျိုးကဘယ်လောက်ကြီးလဲကျွန်တော်စစ်စစ်ဖို့လူလိမ့်မယ်အေးယူဖို့လူလိမ့်မယ်ဟလာအပြည့်ပေးခြင်းလည်းလူလိမ့်မယ်လို့ကျွန်တော်ပြောရင်ဒီလိုချုပ်ပါတယ်ဗျာ
ကျေးဇူးတင်ပါတယ်ဆရာကျွန်တော်လည်းဆရာနဲ့သဘောထားထပ်တူပါပဲဟိုမဆိုင်တဲ့လူတွေကိုအပြည့်ပေးပြီးတော့ဆိုင်တဲ့လူတွေလို့မှစိုးရင်လည်းဗျာအဲ့တော့ကျွန်တော်တို့ဝိုင်းဝန်းပြီးတော့ကျွန်တော်ဖက်နယ်တဲ့နေနဲ့ပူပေါင်းဆောင်ရွက်မယ်လို့ဆရာကိုကျွန်တော်ဂရုပေးပါတယ်
ဟုတ်ကဲ့ဆရာကောင်းပါလိမ့်ခင်ဗျာကောင်းပါကောင်းပါ